ခုလပိုင်းတွင်မိုးကုတ်မုံမိတ်နဲ့ကြောင်မဲနောင်ချိုစတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်က TNL တပ်စခန်းတွေကိုပစ်ခတ်တိုက်ခိုက်တာတွေခက်ဆိတ်ဆိတ်ရှိလာတဲ့နောက်မှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေပြန်ဖြစ်လာတာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ်
ဒီမနေ့9နာရီခွဲဝင်းကျင်မှာပေါ့နော်ဒီကျမတို့တရားနယ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကဒီနောင်ချိုမြို့ဟိုမတီလမ်းခွဲဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်6နာရီကျတော့ဒီကြောင်မဲမြို့ပေါ့နော်ဒီငင်းချမ်းရေကုန်းမှာတိုက်ပွဲပြန်ဖြစ်ပွားခဲ့တယ်ဒီနေ့လည်းအထိကျတော့ဒီမိုးကုံမြို့ဒီဒေါ်နန်းချီတောင်ဘက်မှာတိုက်ပွဲဖြစ်သွားနေတာမျိုးရှိပါတယ
်ဒီနေ့လာနေ့ညနေပိုင်းကနောင်ချိုမြို့နယ်အုံမတိဘက်မှာတိုက်ပွဲစတင်ဖြစ်ခဲ့ကြောင်းလည်းပြောပါတယ်အခုလိုတိုက်ပွဲတွေနေရာအတော်များများမှာဖြစ်လာတဲ့အတွက် hiking အပြည့်ရသဘောတူညီချက်ဟာပြက်ပြဲသွားပြီလားဆိုတဲ့အမေအပေါ်မှာလွေးရည်ဦးကပြက်ပြဲပြီလို့မပြောနိုင်သေးကြောင်းတုံ့ပြန်ထားပါတယ
်ဟုတ်ကဲ့ဒီဟာကအဲ့လိုမျိုးပြောနိုင်ဖို့တော့မရှိသေးဘူးပေါ့နော်လက်ရှိဒီစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ကြောင့်ကျမတို့ကပြန်ပြီးတော့မခုခံတိုက်ပွဲဖြစ်တာဖြစ်တယ
်ဒီကနေ့ဖြစ်ပွားလာတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလိလသူတချို့က30-20ခုစစ်စင်ရေးဒုတိယလိုင်းစတင်တာအဖြစ်သုံးသပ်ကြပေမဲ့ TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့ညှင်းဆိုထားပါတယ်ဒီကနေ့တိုက်ပွဲဖြစ်တဲ့သုံးမြို့နယ်အတွင်းမှာတော့ကြောင်မဲနဲ့နောင်ချိုမြို့အတွင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်ကြောင်မဲမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးမြို့အတွင်းကိုလက်နက်ကြီးကြတာကြောင့်အရသားတွေထိခိုက်ဒေဆုံးတာရှိကြောင်းကြောင်မဲမြို့ကံကပြောပါတယ်အဲ
ကြောင်မဲခုချိန်ကတော့ပြစ်ခတ်နေကြတော့လေရမြို့ပတ်လေရကျွန်တော်ဒီဟိုငင်းငယ်ကုန်းဘက်တို့ကျွန်တော်ပန်ပေါင်းဘက်တို့ပေါ့အခုလည်းလက်နက်ကြီးတွေတော့ပြစ်နေကြတော့လေအဲမြို့ထဲမှာကျွန်တော်တို့ဒီဘိုးစီအနောက်ဖက်အလဲပေါင်းနောက်ဆိုင်ဆိုင်တော့လက်နက်ကြီးထိသွားတယ်မြောက်ပြေးသွားတယ်အမျိုးသားတရားအမျိုးသမီးတရားအဲအမျိုးသားကကျွန်တော်ရဲ့ခလုံးစီရှိရွက်ပေါ့အဲ့နာလေးကတရားလက်နဲ့ကြည့်မှမဆုံးနဲ့တဲ့အမျိုးသမီးကတော့ကျွန်တော်ကိုယ့်ရွက်ပေါ်ထဲကခေါင်းကိုဒီလက်နဲ့ဆာမှပြီးတော့အဆုံးသွားတယ်ကျင်းနေနေကတရားဥတည်းဒါရတာပန်းပေါင်းကတရားဥတည်းနောက်ထုံးမှုတွေကတရားဒါရတာ၃ရောက်ပေါ့ခုလောလောဆယ်ကြတာ
ညနေ9နာရီကျော်အထိလက်နဲ့ကြည့်တွေဆက်လက်ပြစ်ခတ်နေသလိုလေချောင်းကနေလည်းတိုက်ပွဲဖြစ်ပွားရာနေရာကိုဘုံကျဲတာတွေရှိခဲ့ကြောင်းပြောပါတယ်လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာကြောင့်ကျောင်းမဲမြို့ကပြည်သူအများစုဟာမြို့တွင်းမှာပဲပြိမိနေပြီးတခြားဒေသကိုဒိမ့်ချောင်ဖို့လည်းအခက်အခဲရှိနေပါတယ်။နောင်ချုံမြို့နယ်အတွင်းတိုက်ပွဲတွေဟာညနေပိုင်းအထိဆက်လက်ဖြစ်ပွားနေပြီးမွန်းလွဲပိုင်းမှာတော့မြို့တွင်းကဌာနဆိုင်ရာရုံးတချို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကတိမ့်ပိုက်လိုက်ကြောင်းလဲ PDF တပ်ဖွဲ့နဲ့နှိစပ်သူတဦးကပြောပါတယ်
။နောင်ချုံကဒုရစကားသာတက်ဆွဲထားတဲ့မိုးစလယုံတို့ဆေးယုံတို့မိသက်ယုံတို့ရပြီကစစ်မှုထောင်ယုံနဲ့ရဲစခန်းကိုတိုက်နေရတော့မယ်ချက်နဲ့နောင်ရှုစေးနောင်ရှုအဋ္ဌကအိတ်ကြီးရောက်နေသူတို့ကတော့စုပ်နေပြီသူတို့ပြူနေတဲ့စစ်မှုထောင်တွေပေါ့စကားစားပါတော့ပါနဲမှာပေါ့ဒီကားလာရှိတယ်ဟောပေါ့မြို့လည်းတော့မကျဲသေးဘူးမြို့ပြင်တီတွေရှိရနေတော့မနဲ့ကကျဲသွားတယ်ကြောက်ကြံပဲပေါ့ကြောက်ကြံပဲ
မိုးကုတ်မြို့နယ်အတွင်းတိုက်ပွဲမှာလဲမိုးကုတ်မြို့နယ်အနောက်ကျပ်ပြင်မှာတိုက်ပွဲတွေပြင်းထန်နေပြီးမြို့ကန်တွေဟာတိတ်ရှောင်နေတာတွေရှိကြောင်းအထူးခိုက်အသေးပြောက်တော့မသိရသေးကြောင်းဒေသခံတဦးကပြောပါတယ် TNL ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ30-20စစ်စင်ရေးကိုဖော်ဆောင်ခဲ့ပြီးရှမ်းမြောက်ဒေသကမြို့ရွာတွေနဲ့စစ်ကောင်စီရဲ့တပ်စခန်းတွေရာနဲ့ချီသိမ်းခဲ့တာပါ2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်မှုနဲ့အတူစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေဟာ hiking သဘောတူညီချက်အရအပြည့်ရက်ဆဲထားတာဖြစ်ပါတယ်ခင်ဗျ